ဣသရေးကအီရန်နဲ့မကြသေးခင်ကမစ္စရိုးတုံးတိုက်ခိုက်မှုတွေအတွက်တုံ့ပြန်မှုဆင်းစားနေသလိုဂါဇာနဲ့လက်ဗနန်မှာဆက်လက်ထိုးစစ်ဆင်နေချိန်မှာပဲဗိုလ်တပုနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဣသရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယဟူးနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်။ဒီဖုန်းဆက်သွယ်ပြောဆိုမှုကဩဂတ်စ်လ27ရက်ကစပြီးပထမဆုံးချိန်ပြောဆိုမှုဖြစ်ပါတယ်။ဒုသမ္မတကမ်မလန်ဟဲရစ်ဘာဝင်ရောက်ပြောဆိုတယ်လို့သမ္မတအင်ဒူကပြောပါတယ်။အီရန်ကအောက်တိုဘာ1ရက်နေ့မှာအစ္စရေးကိုပယ်ရင်တဲ့ဒုံးကျည်အလုံး200လောက်နဲ့တိုက်ခတ်တာအတွက်ဘလို့တုံ့ပြန်ရမယ်ဆိုတော့ကိုအစ္စရေးဝန်ကြီးချုပ်ကစဉ်းစားနေပါတယ်။သမ္မတဘိုင်ဒန်ကတော့အီရန်ရဲ့နျူကလ িয়ার ဓာတ်ပေါင်းပုံနေရာတွေကိုအစ္စရေးက၄ချောင်းတိုက်ခိုက်မှာကိုမထောက်ခံပါဘူး။ဒီချိန်ထဲမှာပဲဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်18ဦးတည်းမနေတိဆုံးတယ်လို့ပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောပါတယ်။ဒါဟာဂါဇာလေပိုင်းကနူစရတ်နဲ့ဘူရက်ဒုက္ခသည်စခန်းတွေနဲ့ဂါဇာမြောက်ပိုင်းကဂျမာလီယာဒုက္ခသည်စခန်းတွေကိုထိမှန်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့ဒီဘုတ်ဘူးနဲ့တိုက်ခိုက်မှုဟာဂါဇာကဟမတ်စစ်တပ်တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုလို့ပြောပါတယ်။